Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြကြပါရဲ့လားခင်ဗျာ VOA American သားရဲ့2016ခုနှစ်မေလ19ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရိုးကနေစတင်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါပါရီကနေကိုင်ရိုကိုပြန်တန်းသွားတဲ့အီဂျစ်ခီးတဲ့တင်လေယာဉ်ဟာပြတ်ကျသွားတာဖြစ်တဲ့အကြောင်းပြည်သူ့သမ္မတကအတည်ပြုပြောပါတယ်။ရုရှားအာဆီယံထိပ်သီးအစည်းအဝေးတက်နေတဲ့သမ္မတဦးထင်ကျော်နဲ့သမ္မတဗလာဒီမီယာပူတင်တို့ဒီကနေ့တွေ့ဆုံပါတယ်။အီဝရက်တောင်ထိပ်ကိုမြန်မာတောင်တက်သမား2ဦးပထမဆုံးအကြိမ်တက်လိုက်နိုင်ကြပြီလို့ပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဟာကျန်းနိုင်ငံတွေအတွက်စံနမူနာယူစရာဖြစ်ပေမဲ့တိုးတက်မှုတွေကိုတော့အချိန်ယူစောင့်ကြည့်ရအောင်မှဖြစ်တယ်လို့သမ္မတဥပမာရဲ့အမျိုးသားလူညုံရေးအကြံပေးကပြောကြပါတယ
် So Myanmar continues to be a country filled with contradictions. So much hope for the future, so many things going forward.
ဒီကြောင့်တဲ့နေ့ PPG မှာတင်ဆက်သွားပါမယ်။ဒါအပြင် SSPB SSA တပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်နေတဲ့ကြောင့်ဒါကြောင့်ဒုက္ခသည်တွေထွက်ပြေးနေရတဲ့တဲ့ American Democrat Party သမ္မတလောင်းဖြစ်ရေးရှင်ပြိုင်မှုပြင်းထန်လာတဲ့အတွက်ပါတီတွင်းညီညွတ်ရေးထိခိုက်မှုကိုစိုးရိမ်နေတဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပါမယ်
။ပြင်သစ်နိုင်ငံပါရီမျိုးတော်ကနေအီဂျစ်နိုင်ငံကိုင်ရိုမျိုးတော်ကိုဒီကနေ့ပြန်တန်းတဲ့ခီးစဉ်တွင်ပျောက်ဆုံးသွားတဲ့ Egypt Air လေကြောင်းလိုင်းကခီးသည်တင်လေယာဉ်ဟာပြတ်ကျသွားတာဖြစ်တယ်လို့ပြင်သစ်သမ္မတ François Hollande ကအတည်ပြုပြောဆိုလိုက်ပါပြီ။အဲ့ဒီလေယာဉ်ပေါ်မှာခီးသည်တဲ့လေယာဉ်အမှုတန်း66ဦးပါသွားပါတယ်။ဘာဖြစ်သွားလဲဆိုတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးအဆအဆရရသိအောင်ကျွန်တော်တို့လုပ်ရပါမယ်။ဘယ်လိုယူဆချက်မျိုးကိုမှပင်မချသလိုအလေးထားစဉ်းစားတာမျိုးလည်းမရှိပါဘူးလို့ယူဆချက်တစ်ခုခုအပေါ်အလေးထားစဉ်းစားတာမျိုးလည်းမရှိပါဘူးလို့ရုပ်မြင်သံကြားကထုတ်လွှင့်တဲ့မင်ကွန်းမှာပြင်သစ်သမ္မတကပြောသွားပါတယ်။ပျောက်ဆုံးနေတဲ့လေယာဉ်ကိုတော့ Greece နဲ့ Egypt အဖွဲ့တွေကရှာနေကြပါတယ်။ Greece နိုင်ငံ Karpathos ကျွန်းအရှိတောင်ဘက်ရေမိုင်130လောက်အကွာပင်လယ်ပြင်မှာရှာဖွေရေးလုပ်နေတယ်လို့ Greece တာဝန်ရှိသူတွေကပြောပါတယ်။ရှာဖွေရေးလုပ်ငန်းမှာပြင်သစ်ကလေယာဉ်နဲ့ရေယူနဲ့ပို့ပြီးပါဝင်လို့ဆောင်မှဖြစ်ပြီးတော့အီဂျစ်အာဏာပိုင်တွေနဲ့အဆက်မပြတ်ဆက်သွယ်ပြောဆိုနေတယ်လို့ပြင်သစ်နိုင်ငံသားရဲ့ဝန်ကြီးယောမာအိုင်ဝိုးကပြောပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးဝန်ထမ်းရတဲ့အကြောင်းပြင်သစ်နဲ့အီဂျစ်နိုင်ငံသားရဲ့ဝန်ကြီးတွေအပြန်အလှန်ပြောဆိုကြပါတယ်။လေယာဉ်ပြတ်ကျတာဟာစပိုင်းချိုးရင်းကြကြောင်လားအကြမ်းဖက်တိုက်ခိုက်ခံရတာကြောင်လားဆိုတာပြောဖို့သိတ်စောလုံးသေးတယ်လို့အီဂျစ်ဝန်ကြီးချုပ်ရှာရစ်အစ်စမီလ်ကကိုင်ရိုလေဆိပ်မှာသတင်းထုတ်တွေကိုပြောပါတယ်။
တောင်တရုတ်ပင်လယ်ထဲကနိုင်ငံတကာရေပိုင်နက်ပေါ်မှာပြန်တန်းနေတဲ့အမေရိကန်ရေတပ်ပိုင်ကင်းတောက်လေယာဉ်နဲ့ပေ90အကွာနားအထိတရုတ်တိုက်လေယာဉ်နှစ်ဆင်ပြန်တန်းလာခဲ့တယ်လို့ပန်တဂွန်စစ်ဌာနချုပ်ကပြောကြားခဲ့ပါတယ်။ဒီလိုပြန်တန်းမှုဟာအန္တရာယ်များတဲ့ဂျားပြတ်တားဆီးမှုဖြစ်ပြီးအဖြစ်အပျက်ပေါ်သုံးသပ်နေတယ်လို့ပန်တဂွန်ကဖော်ပြပြောဆိုပါတယ်။အင်ကာနီတို့က US EP3 Aries လေယာဉ်ကိုဂျားပြတ်တားဆီးနိုင်ဖို့တရုတ်ကြီး11တိုက်လေယာဉ်နှစ်ဆင်းအလွန်နီးကပ်စွာပြန်တန်းလာတဲ့အတွက်အမေရိကန်လေယာဉ်မှုကတိုက်မိမှာစိုးရိမ်တဲ့အတွက်ပေ200လောက်အထိအောက်ကိုဆင်းချခဲ့ရတယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ထောက်လန်းရေးရှင်ကဒေတာရင်းမှာပုံမှန်ကင်းလည်နေတာဖြစ်ပါတယ်။ဒီအဖြစ်ပြက်ဟာဟောင်ကောင်ကျွန်းတောင်ဘက်တောင်တရုတ်ပင်လယ်ပြင်ရဲ့မြောက်ပိုင်းမှာဖြစ်ပွားခဲ့တာလို့အမည်မဖော်လို့တဲ့တာဝန်ရှိသူကပြောပါတယ်။
အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံပေါ်ချမှတ်ထားတဲ့တံခါးရေးယူမှုတွေကိုရှောင်ရှားပြီးလျှို့ဝှက်ကြံစီတဲ့ဆိုတဲ့ဆွဲချက်တွေနဲ့မလကအဖမ်းခံထားရတဲ့အီရန်နိုင်ငံပေါ်တူရကီနိုင်ငံသားတူကိုအမှုစစ်တဲ့အချိန်အထိပြန်လွှတ်ထားပြီးသူရဲ့ရှင်းနေတွေကအမကန်ငွေဒေါ်လာတန်း90တင်ပြီးအမေရိကန်ဖက်ဒရယ်တရားရုံးတစ်ခုမှတင်ပြထားပါတယ်။ရီဇာဇာရက်ဟာတရားစွဲခံရတဲ့လူ3ဦးတွေကတူပါအီရန်အစိုးရနဲ့စီးပွားရေးလုပ်ငန်းတွေကိုစားဒေါ်လာတန်းပေါင်းများစွာပါဝင်တဲ့ငွေကြေးအလွှဲပြောင်းကိစ္စတွေလုပ်ခဲ့တဲ့9နှစ်ကြာအစီအစဉ်တစ်ခုနဲ့ပတ်သက်ပြီးအစိုးရရှင်းနေတွေကတရားစွဲထားတာပါ။အီရန်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုက1989ခုနှစ်ကတည်းကစလို့ဒဏ်ခတ်အရေးယူမှုအမျိုးမျိုးချမှတ်ထားပါတယ်။အီရန်နိုင်ငံအီရန်ဆိုးရွားနဲ့ဆက်ဆက်သူတွေနဲ့ငွေကြေးအလွှဲပြောင်းကိစ္စတွေမလုပ်ရဘူးလို့အမေရိကန်ပြည်ထောင်စုကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုပိတ်ပင်ကန့်သတ်ထားတာပါ။အဲ့ဒီပိတ်ပင်ကန့်သတ်ချက်တွေဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်တုံ့ပြန်ချမှတ်ထားတဲ့သိမ်းမကြသေးခင်ကနောက်ထပ်ဒဏ်ခတ်အရေးယူမှုတွေနဲ့တော့မတူပါဘူး။နောက်ပိုင်းချမှတ်တဲ့တန်ခတ်ရည်ရွယ်မှုတွေကိုတော့ဒီနှစ်အစောပိုင်း၅ပဲရုပ်သိမ်းထားပြပါပြီ
။ Democratic Party ရဲ့သမ္မတလောင်းဖြစ်ရေးရှင်းပြိုင်နေကြတဲ့ American နိုင်ငံသားဝင်ကြီးဟာ Hillary Clinton နဲ့သူမရဲ့တူတဲသောပြိုင်မဲ့ဘာမှအထက်လွှတ်တော်မှဘာနီဆန်ဒါစ်တို့ပြီးခဲ့တဲ့အင်ခါနေ့တုန်းကပြည်내နှစ်ခုတို့မှရှင်းပြိုင်ခဲ့ကြပါတယ်။ Mrs. Clinton အတွက်တော့လာမယ့်သတင်းသုံးပတ်အတွင်းပါတီရဲ့သမ္မတလောင်းအဖြစ်အမည်စင်တင်သွင်းခံရဖို့ပိုပြီးနှီးဆက်သွားစေပါတယ်။ ကြောင်မီသွေးထုတ်လုပ်တဲ့ကန်တကီပြည်နယ်မှာကလင်တန်ကပြန်ပြဲဆန်ဒါစ်ထဲမဲရီအတွက်2000လောက်အသာစီရပါတယ်။ဘသူအနိုင်ရတယ်ဆိုတာမကြေညာသေးဘူးလို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပေမဲ့ကလင်တန်ကတော့သူအနိုင်ရတယ်လို့ကြေညာပါတယ်။တချိန်တည်းမှာပဲပစိဖိတ်ကမ်ဘရန်ပြည်နယ်အော်ရီဂွန်မှာတော့ဘာနီဆန်ဒါစ်ကဟီလာရီကလင်တန်ကိုအနိုင်ယူခဲ့ပါတယ်။အခုပြည်နယ်နှစ်ခုတို့ကထွက်ပေါ်လာမဲ့ရလဒ်တွေနဲ့အတူဇွန်လ9ရက်နေ့မှာကျင်းပမဲ့ပြည်နယ်6ခုကရွေးကောက်ပွဲတွေအပြီးမှာတော့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်ရေးကြိုးပမ်းနေတဲ့ Hillary Clinton အနေနဲ့ပါတီကိုစားပြုသမ္မတလောင်းဖြစ်ရေးတည်ကြသလောက်ရှိသွားစေနိုင်ပါတယ်။ဒါပေမဲ့ Democratic Party ရဲ့သမ္မတလောင်းဘသူဖြစ်တယ်ဆိုတာကိုတော့လာမဲ့ဇူလိုင်လမှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာမှတရားဝင်ကြေညာမှာဖြစ်ပါတယ်။
ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရုရှားနိုင်ငံဆိုချီမြို့မှာကျင်းပတဲ့ရုရှားနဲ့အရှေ့တောင်ရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်နေတဲ့သမ္မတဦးထင်ကျော်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့တီးခြားတွေ့ဆုံပါတယ
်
မြန်မာမျိုးကောက်ပွဲအောင်မြင်စွာကျင်းပနိုင်တဲ့အပေါ်ဂုဏ်ယူပါတယ်ဆိုတာကျွန်တော်ကိုယ်တိုင်ချီးကျူးဖို့အခွင့်အလမ်းရခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့သမ္မတအနေနဲ့ရုရှားနိုင်ငံကိုပထမဆုံးလာရောက်တဲ့အတွက်ဝမ်းမြောက်ကြောင်းနိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားဆက်ဆံရေးဟာလက်ရှိအချိန်မှာမများသေးပေမဲ့ပိုးပြီးတိုးတက်လာဖို့တိတ်ကိုကောင်းတဲ့အလားအလာရှိနေတယ်လို့ထင်တဲ့အကြောင်းဒီထက်မှစီးပွားရေးကဏ္ဍနိုင်ငံရေးပူးပေါင်းဆောင်ရွက်မှုနဲ့စစ်ဖက်နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပေါ်ဝင်ပါတယ်လို့မစ္စတာပူတင်ကရုရှားဘာသာစကားနဲ့ပြောပါတယ်သမ္မတဦးထင်ကျော်ဘက်ကတော
့ It gives me great pleasure and I really appreciate for giving your time when you are very busy giving
သမ္မတပူတင်အနေနဲ့အလုတ်သိပ်များတဲ့ကြားကပဲသူနဲ့သူ့ကိုယ်စားလှယ်အဖွဲ့ကိုလက်ခံတွဲဆုံနေတဲ့အထူးပဲကျေးဇူးတင်တဲ့အကြောင်းပြန်ပြောပါရစေ။ရုရှားနိုင်ငံဆိုချီမြို့မှာဒီကနေ့စတင်ကျင်းပတဲ့ရုရှားအာဆီယံထိပ်သီးစည်းဝေးပွဲတွင်တောင်တရုတ်ပင်လယ်ထဲကအငင်းပွားစရာဖြစ်နေတဲ့ရေကြောင်းသွားလာရေးနဲ့စီးရေးဆောင်ရွက်မှုတွေအပေါ်ရည်ညွှန်းတဲ့ကိစ္စတွေပါဝင်တဲ့သဘောတူညီချက်တစ်ခုကိုအပြီးသတ်ဖို့ရှိပါတယ်။ရှေ့တောင်ရှားနိုင်ငံများအာဆီယံအဖွဲ့ဝင်ဆင်နိုင်ငံနဲ့ရုရှားနိုင်ငံကြားအရင်တုန်းကနဲ့မတူတဲ့ထိတွေ့ဆက်ဆံမှုအပြင်အာဆီယံဒေသတွင်းမှာရုရှားရဲ့ဩဇာလွှမ်းမိုးမှုကိုချက်တွင်ရေးသမ္မတဗလာဒီမီယာပူတင်ရဲ့ကြိုးပမ်းချက်တွေကဒစိတပိုင်းဖြစ်ပါတယ်
။ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကိုမြန်မာတောင်တက်သမား2ဦးတို့ပထမဆုံးအကြိမ်ချေချနိုင်ခဲ့ပြီဖြစ်ပါတယ်။မြန်မာတောင်တက်သမား2ဦးတို့ဖြစ်ကြတဲ့ကိုပြည်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့ဒီကနေ့မနေ့9နာရီ9မိနစ်တိတိမှာမီတာ 8848 အမြင့်ရှိတဲ့စီးနှင်းနဲ့ဖုံးလွှမ်းနေတဲ့အေဝရက်တောင်ထိပ်ကိုအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံခြေလင်းနဲ့တောင်တက်အဖွဲ့ချုပ်ရဲ့နာယကလည်းဖြစ်ထူးကုမ္ပဏီများအုပ်စုရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးတေစားကသူ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။အေဝရက်တောင်ထိပ်ကိုတက်ရောက်ဖို့ကြိုးစားကြတဲ့တောင်တက်သမား၃ဦးထဲကကိုပြည်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့ပဲအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့တာဖြစ်ပါတယ်။တခြားအဖွဲ့ဝင်တဦးဖြစ်တဲ့ကိုညီညီအောင်ကတော့ကျန်းမာရေးအခြေအနေကြောင့်တောင်ကြီးစခန်းမှာနေခဲ့ရတာပါ။မြန်မာတောင်တက်သမားတွေကိုလမ်းပြလောက်ခဲ့တဲ့နီပေါ်အခြေဆိုင်ဟီမလယန်အက်ဆန်တောင်တက်လမ်းပြလုပ်ငန်းကြီးကလည်းဒီကနေ့မြန်မာတောင်တက်သမား2ဦးတို့အေဝရက်တောင်ထိပ်ကို9နာရီ15မိနစ်မှာရောက်ရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ
်။အမေရိကန်လေတပ်ရဲ့ B-52 ဘုံးကျဲလေယာဉ်စင်းဟာဂွမ်လေတပ်အခြေစခန်းကနေပြန်တက်သွားပြီးသိမ့်မကြခင်မှာပဲပြတ်ကျပေမဲ့လေယာဉ်မော်ပါတဲ့လူ9ယောက်စလုံးကတော့ဘေးရန်တွေမရှိခဲ့တယ်လို့တရားရတဲ့တဲ့င်းလည်းမရဘူးလို့အမေရိကန်လီဒါကပြောပါတယ်။အဲ့ဒီဖြစ်ရပေါ်စုံစမ်းစစ်ဆေးနေတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ Guam စံတော်ချိန်ကြာသပတေးနေ့မနက်ပိုင်းကပုံမှန်စီးရေးလေ့ကျင့်ချိန်တွင်လေရင်ပြက်ကျသွားတဲ့ဖြစ်ရကိုတာမန်လူတစ်ယောက်ကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ကြရပါတယ်။အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့လုံခြုံရေးဆိုင်ရာချထားမှုကိုအားကောင်းစေဖို့ B1 B2 နဲ့ B52 ဘုံးကျဲလေယာဉ်တွေကိုအမေရိကန်လီဒါက2004ခုနှစ်ကတည်းက Guam မှာအလှည့်နဲ့ချထားတာဖြစ်ပါတယ်။
ရှာရုကနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေကြီးထွားလာနေတဲ့ကြားကပဲဗင်နီဇွဲလားသမ္မတနီကိုလတ်စ်မဒူရိုကသူ့ရဲ့အရေးပေါ်အခြေအနေကြီးညာချက်ကိုကာကွယ်သွားမယ်လို့ကတိပြုပြောကြားလိုက်ပါတယ်။အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေနဲ့ရဲတွေကြားဗုဒ္ဓဟူးနေ့တုန်းကထိတ်တိုက်တွေ့ခဲ့ကြပြီးနောက်ပိုင်းနိုင်ပိုင်းအကြာမှာသမ္မတမဒူရိုကနိုင်ငံပိုင်ရုပ်တံဌာနကိုတွားရောက်ခဲ့ပြီးအတိုက်အခံတွေထိန်းချုပ်ထားတဲ့လွှတ်တော်ကသူ့ကိုဖယ်ရှားဖို့လှုံ့ဆော်နေတယ်လို့ပြောဆိုသွားပါတယ်
။ Ellos saben por qué. Si ellos me hubieran amarrado las manos
Y uno hubiera podido decretar
တို့ဘက်ကကျွန်တော်ကိုထိန်းချုပ်ထားလိုက်ရင်တော့ကျွန်တော်လည်းနိုင်ငံတော်အရေးပေါ်အခြေအနေကြီးညာနိုင်မှာမဟုတ်တလို့ကျွန်တော်တို့အနေနဲ့ဘလို့ဆုံးဖြတ်ချက်မှလည်းလက်တွေကျင့်သုံးနိုင်မှာမဟုတ်ဘူးလို့ဗနီဇွဲလားသမ္မတကပြောဆိုသွားတာဖြစ်ပါတယ်လူလူတက်တာချောင်းချီရဲ့အစည်းအဝေးတွေကလွှတ်တော်ကိုတင်ရင်လွှတ်တော်ဘက်ကရွေချက်ရှိရှိကပြက်ကရက်လှုပ်ချင်တာတစ်ခုတည်းနဲ့အားလုံးကိုညှင်းပယ်မှာဖြစ်ပြီးနိုင်ငံရဲ့စီးပွားရေးအခြေအနေကိုနောက်ထပ်အထိနာစေမှာဖြစ်တယ်လို့လည်းသမ္မတမဒူရိုကထပ်လောင်းပြောဆိုသွားပါတယ်
14.6 ကရက်ရှိတဲ့တန်ဖိုးအကြီးဆုံးရှားပါးစိန်ပြားကြီးတစ်လုံးကိုလီလံမွဲတစ်ခုမှပိုင်ရှင်သစ်ကဝယ်ယူသွားပါပြီ။အဲဒီပိုင်ရှင်သစ်ဘယ်သူဆိုတာကိုတော့ဗိုလ်ဒူးနေကမကြေညာပေမဲ့စိန်ကြီးကိုရဖို့အပြိုင်အဆိုင်လီလံဆွဲဝယ်ယူကြတဲ့အချိန်မှာတော့ရှိခဲ့ပါတယ်။အဲဒီနောက်မှာတော့ဂျနီဗာမြို့ကခရစ်စတီလီလံကုမ္ပဏီရဲ့လီလံပွဲမှာစိန်ပြားကြီးကိုကမ္ဘာစံချိန်တင်ဈေးနှုန်းဒေါ်လာ 59.6 သန်းနဲ့ဝယ်သွားတာပါ။စိန်ပြားကြီးရဲ့အရင်ပိုင်ရှင်ဟောင်းကြောက်တွင်းလုပ်ငန်းရှင်ကြီးဖိလစ်အိုပန်ဟိုင်မာကိုအစွဲပြုပြီးတော့Oppenheimer Blue လို့စိန်ပြားကြီးကိုနာမည်ပေးထားပါတယ်။အဲဒီစိန်ပြားကြီးဟာကြောင်းမြရနာအပေါင်းတို့ရဲ့အထုအခေါင်ကြောင်းမြရနာဖြစ်တယ်လို့ Christie Lillian အဖွဲ့ရဲ့ဥက္ကဋ္ဌကပြောပါတယ်ခင်ဗျာ
။ Direct from Washington The Voice of America The Away
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တူကပြောပြခဲ့ကြတာပါ။ VOE ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုသာမကပဲ view internet ဆောင်မြင်တာဖြစ်တဲ့ burmese.vnews.com ကနေတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်။ပထမဦးဆုံးနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်မှာပါ။အမေရိကန်သမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေကြတဲ့ Democratic Party ကနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့ကြားပြိုင်ဆိုင်မှုတွေပြင်းထန်လာနေတဲ့အတွက်ပါတီတွင်းညီညွတ်ရေးထိခိုက်မှုကိုစိုးရိမ်နေကြပါတယ်။အပြိုင်ဆိုင်စည်းရုံးလှုပ်ရှားမှုတွေကြောင့်ပြိုင်ဘက် Republican Party ကသမ္မတလောင်းဖြစ်ဖို့တည်ကြသလောက်ရှိနေတဲ့ကြေးကြွယ်တတိကြီး Donald Trump ကိုရှင်ပြန်ရမှာအခက်အခဲကြုံရမှာကိုလည်းစိုးရိမ်နေပါတယ်။ဒီကြောင့် VOA သတင်းတောက် Jim Malone ပြောပြထားတာကိုကိုအောင်လွင်ဦးကပြောပြမှာပါ။
Democratic Party တွင်အကြုံမဲ့ပေးပွဲတွေကျင်းပခဲ့တဲ့အင်္ဂါနေ့က Kentucky ပြည်နယ်မှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton က Vermont ပြည်နယ်ထက်လွှတ်တော်မှတ် Bernie Sanders ပေါ်ပုတ်ကာတီကအနိုင်ရသွားသလို Sanders ကတော့ Oregon ပြည်နယ်မှာအနိုင်ရခဲ့တာပါ။သမ္မတလောင်းဖြစ်နောက်ဆုံးရွေးချယ်မဲ့ Pennsylvania ပြည်နယ် Philadelphia မြို့မှာဇူလိုင်လနဲ့ကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကကိုယ်စားလှယ်ရဲ့ထောက်ခံမှုမှာဝန်ကြီးဟောင်း Clinton ရှေ့တန်းရောက်နေပေမဲ့လည်းပြန်ပြဖြစ်တဲ့ Sanders ကအလျှော့ပေးမှာမဟုတ်တဲ့အကြောင်း California ပြည်နယ်ကထောက်ခံသူတွေကိုကတိပြုပြောကြားခဲ့တာပါ။
Steep climb I recognize that
အမြင့်ကိုလမ်းရမယ်ဆိုတာကျွန်တော်သဘောပေါက်ပါတယ်ဒါပေမဲ့လေကိုယ်စလဲတွေထောက်ခံမှုအများစုနဲ့ Philadelphia အထိအရောက်လှမ်းနိုင်မယ့်အလားအလာတွေလည်းရှိပါတယ
် Democratic Party ကိုယ်စလဲတွေကြပြိုင်ဆိုင်မှုတွေကြီးထွားလာနေချိန်မှာပဲထက်လွှတ်တော်မှ Sanders ကိုထောက်ခံသူတွေက Nevada ပြည်နယ်ကညီလာခံအတွင်းပါတီတာဝန်ရှိသူတွေကိုမချေမနှက်ဆန့်ကျင်ခဲ့ကြတဲ့အတွက်တင်းမာမှုတွေလည်းကြုံခဲ့ရတာပါDemocratic Party ထဲမှာသမ္မတလောင်းဖြစ်မဲ့သူပြက်ပြက်သားသားမတွေ့ရသေးပေမဲ့ဝန်ကြီးအောင် Clinton ကတော့ Republican Party ဘက်မှာပြန်ပြက်မရှိကျန်နေတဲ့အင်ချင်ပြေလုပ်ငန်းရှင် Donald Trump ကိုအာရုံစိုက်နိုင်မှုကြိုးစားလာတာတွေ့ရပါတယ်
။ He can say whatever he wants to say about me personally.
ကျမရဲ့ပုံကိုယ်ရေးကိစ္စတွေနဲ့ပတ်သက်လို့သူပြောချင်တာပြောနိုင်ပါတယ်။ကျမကတော့သူတိုက်ခိုက်ဆော်ကားတာကိုခံရတဲ့ American တွေအလုံးအတွင်းမမမမရက်ပြီးတော့တိုက်ပွဲဝင်ပြောဆိုသွားမှာပါ။
ဗမာပြည်နယ်ထက်လွှတ်တော်မှာ Sanders အနေနဲ့ပါတီကိုယ်စားလှယ်ရဲ့ထောက်ခံမှုတွေမှာဝန်ကြီးအောင် Clinton ထက်နေပါနေစေဖြစ်ပေမဲ့စီးရုံးလှုပ်ရှားမှုတွေမှာတော့အကြီးအကျယ်ထောက်ခံမှုတွေရရှိနေစေပါ Washington ခြေစိုက်သုတေသနဌာနတစ်ခုဖြစ်တဲ့ Brookings Institution ကနိုင်ငံရေးအကြီးအကဲ William Goldstone ကတော့နောက်ပိုင်းမှာကျင်းပတဲ့ပါတီတွင်းအကြုံမဲ့ပွဲတွေမှာ Sanders ရရှိတဲ့အောင်မြင်မှုမျိုးဟာနိုင်ငံရေးရာဇဝင်မှာကြုံရတတ်တယ်လို့ဆိုပါတယ်
Late victories by the losers are not at all unusual.
ကျွန်တော်တို့တွေနောက်ပိုင်းမှာအနိုင်ရလာတာမျိုးကဖြစ်တတ်ပါတယ်။ Democratic Party ရဲ့ကိုယ်စားလှယ်အဖြစ်အပြီးသတ်ချင်ညာနိုင်အောင် Bill Clinton ကြိုးစားခဲ့ရတဲ့1992တုန်းကလည်းဒီလိုအခြေအနေမျိုးကြုံခဲ့ရတာပါ။
ကျုံမဲ့ပြပွဲတွေကအောင်မြင်မှုတွေဟာ Sanders တွေပါတီညီလာခံမှာဖိအားပေးနိုင်တဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်လို့လည်းအမေရိကန်နိုင်ငံရေးသတင်းတွေကိုအဓိကရေးသားဖော်ပြနေတဲ့ Rocker သတင်းဌာန Editor Melinda Hannenberger ကပြောပါတယ်
။ His goal at this point is obviously to influence the platform.
အခုအချိန်မှာသူ့ရည်မှန်းချက်ကဩဇာအရှိန်အဝါတိစောက်ဖို့နဲ့ Clinton ပေါ်အသာစီးယူပြီးဘေးကိုတွန်းထုတ်နိုင်ဖို့ကြိုးစားနေတယ်ဆိုတာထင်ရှားပါတယ်။
ဒါပေမဲ့ Sanders အနေနဲ့ပြည်ပပါတီက Trump ကိုအနိုင်ယူနိုင်မှုပါတီတွင်းညီညွတ်မှုရအောင်လုပ်ဖို့လဲလိုလိမ့်မယ်လို့နိုင်ငံရေးအကဲခတ် Goldstone ကမြင်ပါတယ
်။ She has some work to do but so does Senator Sanders.
Clinton အနေနဲ့လုပ်ရမှာရှိသလို Sanders အနေနဲ့လုပ်ရမှာလည်းရှိပါတယ်။အဓိကတာဝန်တရက်အနေနဲ့ကတော့သူ့ကိုထောက်ခံသူတွေကိုစတ်ထိန်ထားမှာပါ။တစ်ဖက်ကိုပါသွားလို့မရပါဘူး။
နောက်ဆုံးကောက်ယူရရှိထားတဲ့သဘောထားစစ်တမ်းတချို့မှာတော့ဂရီဂျွယ်သတိထရမ့်မှာထောက်ခံမှုတွေမှာကလင်တန်နဲ့သိမ့်မကွာတာတွေ့ရတဲ့အတွက်နိုဝင်ဘာလသမ္မတရွေးကောက်ပွဲကျရင်တော့အခြေအနေရှင်ပြန်ရမယ်အလားအလာတွေလည်းရှိနေပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့အခြေအနေကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုနားဆင်ရအောင်ပါ။မြန်မာနိုင်ငံအသွင်ကူးပြောင်းမှုဟာကျန်းနိုင်ငံတွေအတွက်စံနမူနာယူစရာဖြစ်ပေမဲ့တိုးတက်မှုကိုအချိန်တိုအတွင်းမတိုင်းတာမဆုံးဖြတ်ပဲဆယ်စုနှစ်နဲ့ချီပြီးစောင့်ကြည့်သုံးသပ်ရမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားရဲ့လက်ထောက်အမျိုးသားလူညုံရေးအကြံပေးဘန်ရိုးဒ်စ်ကပြောကြားလိုက်ပါတယ်။ဝါရှင်တန်ဒီစီမှာရှိတဲ့ Center for a New American Security မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာရိုးဒ်စ်ကပြောကြားသွားတာပါ။အသေးစိတ်ကိုတော့ဦးကျော်စံသားကတင်ပြထားပါတယ်။
သမ္မတအိုဘားမားမကြခင်သွားအောင်မှအာရှခီးစဉ်အကျိုးအဖြစ်အာရှဆိုင်ရာအမေရိကန်ပေါ်စီနဲ့လူဆောင်ချက်တွေဖြစ်ထွန်းမှုတွေကိုဘန်ရိုးဒ်စ်ကရှင်းပြခဲ့တာဖြစ်ပါတယ်ဒီစီးနင်းပွဲမှာအဓိကအဖြစ်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောကြားသွားတာတွေဖြစ်ပါတယ်မြန်မာနိုင်ငံဟာပြဿနာထူပြောသလိုပထဝီအနေထားအရစိတ်ဝင်စားဖွယ်ကောင်းတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းသူကဆိုပါတယ
် So Myanmar continues to be a country filled with contradictions So much hope for the future so many things going forward a diverse population of over 50 million people
မြန်မာနိုင်ငံဟာအငင်းပွားစရာတွေပြည့်နှက်နေတဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိနေစေပါအနာဂတ်အတွက်မျှော်လင့်ချက်တွေလည်းအများကြီးရှိနေပါတယ်မတူကွဲပြားတဲ့လူရေတန်း90ကျော်နဲ့တဘာဝတန်စာတတွေနဲ့ပြည့်နှက်နေပါတယ်ပညာတတ်လူရန်းစားတွေအဖွဲ့အစည်းတွေထွန်းကားတဲ့အစဉ်လာတွေလည်းရှိခဲ့ပါတယ်ပထဝီအနေထားအဖြစ်လည်းအမတန်ထူးခြားတယ်လို့ပြောရပါလိမ့်မယ်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယကြားမှာတည်ရှိနေတာလည်းဖြစ်ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးသုံးသပ်မှုအမျိုးမျိုးရှိပေမဲ့အမေရိကန်ပြည်ထောင်စုကတော့အထူးစိတ်ဝင်စားပါတယ
်မြန်မာအသွင်ကူးပြောင်းရေးမှာစစ်တပ်ကပါဝင်ပူးပေါင်းဆောင်ရွက်ခဲ့ပေမဲ့နိုင်ငံရေးမှာစစ်တပ်ကအဓိကနေရာကပါဝင်နေသမျှအသွင်ကူးပြောင်းမှုမပြည့်စုံနိုင်သေးဘူးလို့လည်းသူကဆိုပါတယ
် It is important to note that the military and former president Thein Sein played an important role in this
မြန်မာနိုင်ငံအသွင်ကူးပြောင်းတဲ့နေရာမှာသမ္မတဦးသိန်းစိန်နဲ့စစ်တပ်တို့ဟာအရေးကြီးတဲ့အခမ်းအနားကပါဝင်ခဲ့တယ်ဆိုတာကလည်းမှတ်သားဖို့လိုပါတယ်သူတို့ဟာရွေးကောက်ပွဲကိုထောက်ခံအားပေးခဲ့ပါတယ်။အရှုံးကိုလည်းလက်ခံခဲ့ပါတယ်။နိုင်ငံရေးအသွင်ကူးပြောင်းမှုကိုရေဘူးရအဖြစ်ထောက်ခံခဲ့ကြပါတယ်။ဒါပေမဲ့စစ်တပ်ကနိုင်ငံရေးမှာပါဝင်နေတဲ့အတွက်အသွင်ကူးပြောင်းရေးဟာပြီးပြည့်စုံခြင်းမရှိသေးပါဘူး
။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးပြောကြရမှာဒီပြဿနာအတွက်လူမှုအဆိုင်ဝိုင်းနှစ်ခုတွဲဆုံဆွေးနွေးပြီးအဖြေရှာကြဖို့လိုအပ်တယ်လို့သူကဆိုပါတယ်
။ In Rakhine State, the international community will have to continue to speak up and take actions.
ရခိုင်ပြည်နယ်မှာနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုပ်ရက်တွေကိုဆက်လက်ဆောင်ရွက်သွားဖို့လိုပါတယ်။ရိုဟင်ဂျာပြည်ထနာတွေကိုဖြည့်ရှင်းဖို့ကြိုးပမ်းရပါလိမ့်မယ်။လိုအပ်တဲ့သူတွေကိုစာနာမှုအထောက်ပံ့တွေပေးရပါလိမ့်မယ်။မတူကွဲပြားတဲ့လူအတိုင်းဝိုင်းတွေအကြားဆွေးနွေးညှိနှိုင်းမှုတွေဖြစ်လာအောင်အားပေးဖို့လိုပါတယ်
။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ထဲမှာရှိတဲ့လူအတိုင်းဝိုင်းနှစ်ခုလုံးဟာဆင်းရဲနှောင့်မှုနဲ့အခက်အခဲပြည်ထနာမျိုးစုံကိုပြိုင်တူချင်းဆင်နေရတာဖြစ်တယ်လို့လည်းသူကပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲမျိုးဟာလွယ်လွယ်နဲ့ရရှိနိုင်တဲ့အပြောင်းလဲမျိုးမဟုတ်ဘူးလို့လည်းမစ္စတာဘန်ရိုးဒ်ကဆိုပါတယ်။ဒီလိုပြောင်းလဲမှုတွေနဲ့ပတ်သက်ပြီးရေတိုကြည့်ပြီးမှတ်ချက်မချသင့်ဘူးလို့လည်းပဲသူကထောက်ပြသွားပါတယ်
။ The last thing I'll say though is that I'm hopeful for the future of Myanmar. Think of how far it has come. Many members of the new government spent years of their lives imprisoned for their beliefs and their support for democracy.
အဆုံးပြောချင်တာကမြန်မာနိုင်ငံအနာဂတ်အတွက်ကျွန်တော်မျှော်လင့်ချက်ထားပါတယ်။မြန်မာနိုင်ငံဟာဘယ်အထိခီးပောက်ခဲ့ပြီလဲဆိုတာကိုကြည့်မယ်ဆိုရင်အခုအစိုးရအသက်ထဲမှာပါနေတဲ့အတော်များများဟာသူတို့ရဲ့ယုံကြည်မှုကြောင့်ထောင်ထဲမှာနှစ်ပေါင်းများစွာနေခဲ့ရပါတယ်။ဒီလိုအလားအလာကောင်းတဲ့အခြေအနေကိုတွေးမြင်ခွင့်မရဘဲတည်ဆုံသွားရသူတွေလည်းအများကြီးရှိပါတယ်။ဘယ်ဒီမိုကရေစီအသွင်ကူးပြောင်းမှုမှရုတ်တရက်ဖြစ်ပေါ်လာနိုင်တာမဟုတ်ပါဘူး။မြန်မာနိုင်ငံရဲ့တိုးတက်မှုကိုလည်းလပိုင်းလောက်နှစ်ပိုင်းလောက်သာကြည့်ပြီးအဆုံးဖြတ်ပေးလို့မဖြစ်နိုင်ပါဘူး။ဆယ်စုနှစ်နဲ့ချီပြီးစောင့်ကြည့်ရပါလိမ့်မယ်။မြန်မာနိုင်ငံရဲ့အိန္ဒိယအင်ဒိုနီးရှားနိုင်ငံဟာဒီလိုအခြေအနေမျိုးကိုလက်တွေ့ပြသခဲ့ပြီးဖြစ်ပါတယ်
။ဘန်ရိုးဒ်ဟာအမေရိကန်သမ္မတဘရက်အိုဘားမားရဲ့မဟာဗျူဟာဆက်သွယ်ရေးဆိုင်ရာတွဲဖက်အကြံပေးပုဂ္ဂိုလ်ဖြစ်သလိုမင်းငွန်းရေးသားပေးရသူလည်းဖြစ်ပါတယ်။ဒီဆင်းလင်းပွဲမှာမြန်မာနိုင်ငံအပြင်အိုဘားမားရဲ့ဂျပန်ခီးစဉ်၊ဗီယက်နမ်ခီးစဉ်တွေနဲ့ပတ်သက်ပြီးတော့လည်းတယောက်သူရဲ့မေးမြန်းချက်ကိုသူကဖြေကြားသွားပါတယ်။သမ္မတအိုဘားမားရဲ့အာရှခီးစဉ်ဟာမေလ27ရက်နေ့ကနေ28ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပိတ်ပင်နေသူတွေ၊လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေ၊မြောက်ကိုရီးယားနဲ့စီအေးရကုန်းသက်ဆက်ဆံရေးတိုးမြှင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရေးရပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့ဒဏ်ခတ်ရေးရမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။အခုလာမယ့်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့တိုက်ပွဲသတင်းကိုပြောပြချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ဘက်မှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဆက်လက်ဖြစ်ပွားနေတာကြောင့်ဒေသခံကြေးရွာသား200ကျော်ဒီကနေ့ထပ်မံထွက်ပြေးတင်းရှောင်နေရပါတယ်။စေဘေးရှောင်ရွာသူရွာသားတွေအနေနဲ့ကားလမ်းဘေးမှာရှိတဲ့နန်းအွန်ဖုန်ကြီးကျောင်းမှာခိုးလုံနေရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ VOA ထိုင်းချီဆိုင်သတင်းတောင်နိုင်ကွင်းရင်ကသတင်းပေးပို့ထားတာပါ
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာလက်ရှိစစ်ရေးသိမ်းမှနေတဲ့မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ဟာဒီကနေ့မှလည်းတီဘောမြို့နယ်နန်းပေါင်းတိုက်နယ်နမအကျေးရွာအုပ်စုဘက်မှာနှစ်ဖက်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံမြောက်ပိုင်းရှမ်းပြည်တပ်မတော်တမှုသူကရှမ်းပါတာနဲ့အခုလိုပြောပါတယ
်။အာမကြီးကဒီတန်းနမနဲ့မီဟုတ်တပ်ပေါ်မီစီတပ်ပေါ်ကမီစီတပ်ပေါ်68
သူပြောသွားတာကတော့ကျွန်တော်တို့ကိုဒီမနေ့9နိုင်မထိုးသေးဘူးစေးဟရင်3စီးနဲ့လာတိုက်တယ်မနေ့ညကတော့9နိုင်ကျော်မှတိုက်ပွဲညင်သွားတယ်တက်ကတော့လာရှုကနေလာတာစေးဟရင်ရောပဲခလရ67 69 293နဲ့ခမရ953စတဲ့တက်တွေပေါ့နော်တိုက်ပွဲကတော့တအားပြင်းထန်တယ်ဒီမွန်းလွယ်ပိုင်းထိပဲဆိုပြီးရှမ်းမာသားနဲ့ပြောဆိုသွားတာပါမနေ့ကနဲ့ဒီကနေ့မှဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုထားတဲ့နားဆိုင်တပ်စခန်းကနေစုခွာပွေခဲ့ရတယ်လို့သတင်းတွေပေါ်ထွက်နေပြီးမဲ့လည်းတီးခြားအတည်ပြုချက်တော့မရရှိသေးပါဘူးဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အနီးပတ်ဝန်းကျင်ရွာဖြစ်တဲ့နားဖြန်းရွာသား200ကျော်ဟာစစ်ဘေးလွတ်ရာတီဘောမြို့နယ်နန်းအွန်ဖုန်ကြီးကျောင်းကိုဒီကနေ့နေ့လယ်ပိုင်းမှာတင်းချောင်ရောက်ရှိလာတယ်လို့စစ်ဘေးရှောင်စခန်းမှာရောက်ရှိနေတဲ့ One More လူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကအခုလိုပြောပါတယ
်နားဖြန်းရွာဆောင်ကျဲအုပ်စုကသူတို့ကကြောက်ပြီးရှောင်လာကြတာပေါ့နော်အခုလက်ရှိရောက်နေတာတင့်ရင်အေးရွာအုပ်စုနန်းအွန်ဖုန်ကြီးကျောင်းပေါ့အားလုံးပေါင်းလူကြီးရ225ယောက်ကြားက46ယောက်မက63ကလေးရ89ယောက်ကိုရင်9ပါအခုလောဆယ်ကျွန်တော်တို့ဒီသူတို့ကိုတော့အခုစားဖို့တောက်ဖို့အတွက်တော့ဒီစံတို့စီတို့ကျွန်တော်တို့ဒီညှက်စရာလေးလောဆယ်လာပို့ပေးတာလေခင်ဗ
ျစစ်ဘေးရှောင်နားဖြန်းရွာသူတို့ကတော့စစ်ပွဲကိုကြောက်လို့ထွက်ပြေးလာတာဖြစ်ပြီးဒေသတွင်းမှာစစ်ပွဲမဖြစ်စေချင်ဘူးလို့ဆိုပါတယ
်ကျွန်တော်တို့လည်းဟိုတန်လေးကြတော့နည်းနည်းကြောက်လို့ဆိုပြီးတော့ရှောင်ထွက်လာတာပါရှင်ဒီစစ်ပွဲလည်းမဖြစ်စေချင်ဘူးပေါ့နော်ရွာသူရွာသားတွေလည်းမထိခိုက်စေချင်ဘူးထားရွာရေဆိုရင်လည်းဒီလိုပဲကျွန်တော်တို့လူမျိုးပဲရှောင်နေရဆိုတော့သိရ
ပြီးခဲ့တဲ့မေလ12ရက်နေ့ကလည်းမြန်မာတပ်မတော်နဲ့ SSPP SSA တို့ကြောင်မဲမြို့နယ်ဘုံဝိုးကျေးရွာတွင်တိုက်ပွဲဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်ဘက်ကထိခိုက်မှုများပြားခဲ့လို့အခုလိုထုတ်စစ်ဆင်လာတယ်လို့ဒီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကနေအခုလိုသုံးသပ်ပြောဆိုပါရစေ။အဲ
ကျွန်တော်တို့ဒီဘောအရှိတက်ကမြန်မာဆိုတဲ့ဒီရောအုပ်စုမှာတိုက်ပွဲဖြစ်တယ်လို့ကြားတယ်။မြန်မာထိုးထားပြီးပြန်လာတော့ဒီနေရာမှာဆိုတိုက်ပွဲမဖြစ်ဘူးပေါ့နော်။အစဖြစ်တာကတော့ကျွန်တော်ဒီပုံဝိုးဘက်ကဟိုက်ကူပုံဝိုးဆိုတဲ့မြန်မာဘက်ကစပြီးတော့ဖြစ်တာပေါ့။တက်မတော်ဘက်ကလည်းခံရရတယ်ထင်ပါလေ။အခံရရတဲ့အခါကျတော့ဒီရဲ့ကျွန်တော်ဒီအရှိရမှာရှိရဲ့ဒီနေရာလေးမှာတုတ်ပြန်တာပေါ့။လက်တုတ်ပြန်တာပေါ့။
အဲ့ဒီတိုက်ပွဲကြောင့်စစ်ဘေးရှောင်900ကျော်ဟာကြောင်မဲမြို့နယ်နောင်ပိန်ကျေးရွာကိုထွက်ပြေးသိမ်းရှောင်ခဲ့ရတယ်လို့လက်ရှိကြောင်မဲမြို့နယ်ဘက်မှာစစ်ရေးရပ်တန့်နေတဲ့အခြေအနေတွေကြောင့်စစ်ဘေးရှောင်တွေနေရပြန်သွားကြပြီမဲ့အောင်သမယုံစစ်ရှောင်စခန်းမှာတော့စစ်ရှောင်40ကျော်ကျန်ရှိနေပါသေးတယ်။မြောက်ပိုင်းရှမ်းပြည်သားမှာတော့ SSPP SSA ကနေစေပြုတ်သက်ဆွဲထားတဲ့တိုင်းရမြို့နယ်တဲကလွယ်စေးလွယ်လန်းတောင်ကျောစခန်းကိုမေလ6ရက်နေ့နဲ့12ရက်နေ့ဒီမှာဒေသခံမြန်မာတပ်မတော်ကိုယ်စားလှယ်တွေနဲ့ SSPP ကိုယ်စားလှယ်တို့ပူးတွဲကွင်းစင်စစ်ဆေးရေးလှုပ်ဆောင်ခဲ့ပြီးမှရှမ်းပြည်မြောက်ပိုင်းဒေသဘက်မှာတိုက်ပွဲဖြစ်ပွားလာတာလည်းဖြစ်ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရနဲ့ပြည်ထောင်စုအဆင့်အပြစ်ခံရက်စဲထားတာဖြစ်ပြီး NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းနောက်နိုင်ကွန်းအိမ်သတင်းပေးပို့ချက်ကိုနားဆင်ကြရတာပါ။အခုတော့ဒီညနေခင်းအတွက်နောက်ဆုံးသတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်။ကမ္ဘာအမြင့်ဆုံးအေဗရက်တောင်ထိပ်ကိုမြန်မာတောင်တက်အဖွဲ့ဝင်ကိုပြည်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့ တက်ရောက်ခဲ့ကြပြီးနိုင်ငံတော်အလံကိုလွှင့်တူခဲ့ကြပါတယ်။အခုခါမှာတော့အဲ့ဒီတောင်တက်အဖွဲ့ဝင်တွေဟာတောင်ကြီးကိုပြန်လည်ဆင်းသက်လာကြပြီဖြစ်ပါတယ်။ပထမဦးဆုံးအကြိမ်ဖြစ်မြန်မာနိုင်ငံကိုကိုစားပြုတဲ့အသင်းအရက်တောင်ကိုတက်ရောက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
အရက်တောင်ထိပ်မှာမြန်မာနိုင်ငံအလံလွှင့်ထူနိုင်ဖို့သမိုင်းဝင်ဒီခီးစဉ်ကိုလွန်ခဲ့တဲ့မတ်လကုန်ကတည်းကစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့အကောင့်ထဲပေါ်နိုင်ခဲ့ပါတယ် True Foundation ရဲ့အကူအညီနဲ့မြန်မာတောင်တက်အဖွဲ့ဝင်3ဦးကနေပေါ်နိုင်ငံကနေတဆင့်အရက်တောင်ကိုတက်ခဲ့တာပါအဖွဲ့ဝင်3ဦးအနက်2ဦးကတော့တောင်ထိပ်အထီအရောက်သွားနိုင်ခဲ့တယ်လို့မြန်မာနိုင်ငံတောင်တက်အဖွဲ့ချုပ်အမှုဆောင်တဦးဖြစ်တဲ့ဦးမျိုးတန်းကအခုလိုပြောပါတယ
်ဟုတ်ကဲ့တယောက်ညီရောတော့တက်မှတ်ရေးခမကျက်ပြားတော့ base set မှာတက်ခဲ့ပါတယ်တောင်ထိပ်ရောက်တာတော့ဝင်းကကိုနဲ့ပြည်ပြောင်းနေဖြစ်ပါတယ်ကျွန်တော်ဖြစ်ထားတာတို့တောက်ခရရတို့ဖြစ်နေပါလေနော်မြန်မာစစ်တေတုံးနေငါးမိငါးမိလောက်တော့ဒီပြောင်းကောက်တက်ရပါလေသူက10 number 4ကိုတန်းရောက်နေပါလေ
တောင်တဲ့အဖွဲ့ဝင်တွေကဒီကနေ့မနေ့9နာရီ9မိနစ်ကအေရက်တောင်ထိပ်ကိုရောက်ရှိခဲ့ပြီးနောက်မကြာခင်မှာပဲပြန်ဆင်းလာခဲ့ကြပါတယ်။ပေ3000နီးပါးမြင့်တဲ့အေရက်တောင်ကိုတက်ရောက်ဖို့တောင်တဲ့အဖွဲ့ဝင်တွေကလွန်ခဲ့တဲ့ April 17ရက်နေ့မှာအမြင့်ပေ18500မှာရှိတဲ့တောင်ကြီးစခန်းကိုရောက်ရှိခဲ့ပြီးအဲဒီကနေတဆင့်တောင်တဲ့လက်ကြီးရေးအစီအစဉ်တွေကိုစတင်ခဲ့ပါတယ်။ရောက်ရှိနေတဲ့အမြင့်ပေကလေရုဖီအားကိုခံနိုင်ရင်ရှိအောင်အချိန်ရည်အတော်များများအတက်အစင်းပြုလို့လေ့ကျင့်ခဲ့ကြတာပါ။ဒုတိယအချိန်မြောက်ကြိုးပမ်းမှုအပြီးအခုလိုခရီးစဉ်အောင်မြင်တာဖြစ်တယ်လို့လည်းဦးမျိုးတန်းကပြောပါတယ်
။တောင်နဲ့ဆလီကူက True Foundation တောင်တဲ့ဖွဲ့အကျိုးစားကလေးပါလေ။အဲဒီတော့ဒီပေါ်မှာတောင်ပြင်မှုတွေရေခဲတောင်ပြင်မှုတွေဖြစ်တဲ့အကြောင်းဒီပေါ်ဆိုအဲ့နှစ်ကဒီတောင်တဲ့ဒီအားလုံးဖြစ်နေတဲ့အကြောင်းဆိုတော့ဆက်မတက်ဖြစ်ပြန်လာတာဖြစ်ပါလေ။ဒီနေ့မှာချက်ပြီးတော့ဒီကောင်တွေအခုညနေပိုင်းထောင်ကျူတာဖြစ်ပါ
မြန်မာတောင်တဲ့အဖွဲ့ဝင်3ဦးတွေကကိုကြီးကြီးအောင်ကတော့သွေးထဲမှာအောက်ဆီဂျင်ပါဝင်မှုရော့ကျသွားတဲ့အတွက်တောင်ကြီးစခန်းမှာပဲကျန်နေခဲ့တာပါ။ဒါပေမဲ့လည်းကျန်တဲ့အဖွဲ့ဝင်2ဦးကတော့ရေခဲမတ်အောက်ကျရောက်နေတဲ့ရာသီဥတုအောက်မှာကမ္ဘာအမြင့်ဆုံးအေရက်တောင်ထိပ်ကိုတက်ရောက်ပြီးမြန်မာနိုင်ငံအလံကိုစိုက်ထူနိုင်ခဲ့ပါတယ်ခင်ဗျာ
။ကိုအောင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပဲဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲည9:00-9:00ခွဲအထိ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူရုဆလောင်ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။ည9:00ကနေ7:00ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 50တို့မှာဖမ်းယူနားဆင်နိုင်ပါတယ်။ခုတော့သတင်းကြီးညွတ်ကိုကိုကျော်ကျော်သိန်းကတင်ပြပါမယ်။
ရုရှားနိုင်ငံဆိုချီမြို့မှာကျင်းပတဲ့ရုရှားနဲ့အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်နေတဲ့သမ္မတဦးထင်ကျော်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့တီးခြားတွေ့ဆုံပါတယ်။မြန်မာရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်တဲ့အပေါ်ဂုဏ်ယူရဲဆိုတာချီးကျူးဖို့ကိုယ်တိုင်ခွင့်လန်းရတဲ့အကြောင်းမြန်မာနိုင်ငံသမ္မတအနေနဲ့ရုရှားနိုင်ငံကိုပထမဆုံးလွှာရောက်တဲ့ဝမ်းမြောက်ကြောင်းသမ္မတပူတင်ကဦးထင်ကျော်ကိုပြောပါတယ်။သမ္မတဦးထင်ကျော်ကလည်းသမ္မတပူတင်အနေနဲ့အလုပ်သိပ်များတဲ့ကြားကပဲသူနဲ့သူ့ကိုယ်စားလှယ်အဖွဲ့ကိုလက်ခံတွေ့ဆုံနေတဲ့အထူးကျေးဇူးတင်တဲ့အကြောင်းပြောပါတယ်။ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကိုမြန်မာတောင်တသမားနှစ်ဦးပထမဆုံးအကြိမ်ခြေချနိုင်လိုက်ပါပြီ။မြန်မာတောင်တသမားနှစ်ဦးဖြစ်တဲ့ကိုပြည့်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့ဟာဒီကနေ့နဲ့မြန်မာစံတော်ချိန်မနက်9:00မိနစ်တိတိမှာ1848မီတာအမြင့်ရှိပြီးစီးနှွေနှွေဖုံးလွှမ်းနေတဲ့အေဝရက်တောင်ထိပ်ကိုအောင်မြင်မြင်တက်ရောက်နိုင်ခဲ့ပြီလို့မြန်မာနိုင်ငံခြေလင်းနဲ့တောင်တဲ့အဖွဲ့ချုပ်ရဲ့နိုင်ငံကလည်းဖြစ်ထူးကုံညီမဦးစုရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးဒေဇာကသူ့ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြပါတယ်။မြန်မာတောင်တသမားတွေကိုလမ်းပြလုပေးခဲ့တဲ့နေပေါ်အခြေဆိုင် Himalayan Ascent တောင်တက်လမ်းပြလုပ်ငန်းကလည်းဒီကနေ့မြန်မာတောင်တသမားနှစ်ဦးအီဂရက်တောင်ထက်ကိုမနေ့ပိုင်းမှာရောက်တယ်လို့ထုတ်ပြန်ပါတယ်။ပြည်ထောင်နိုင်ငံပါရီမြို့တော်ကနေအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုဒီကနေ့ပြန်တန်းတဲ့ခီးစဉ်တွင်ပျောက်ဆုံးသွားတဲ့ Egypt Air လေကြောင်းလိုင်းကအခီးသည်တင်လေယာဉ်ဟာပြတ်ကျသွားတာဖြစ်တယ်ဆိုတာပြည်နှစ်သမ္မတ François Hollande ကအတည်ပြုပြောဆိုထားပါတယ်။အဲ့ဒီလေယာဉ်ပေါ်မှာခီးသည်တင်လေယာဉ်အမှုတန်း66ယောက်ပါသွားပါတယ်။တောင်တိုးပင်လယ်တွေကနိုင်ငံတကာရေပိုင်တဲ့ပုံမှာပြန်တန်းနေတဲ့အမေရိကန်ရေတပ်ပိုင်ကင်းထောက်လေယာဉ်နဲ့ပေ90အကွာနားအထိတရုတ်တိုက်လေယာဉ်နှစ်စင်းပြန်တန်းလာခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပါရခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nick Evenock ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American နဲ့ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိ line number 16925ရို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။
This program has come to you from the Voice of America, Washington.